Australia ဆိုရကမြန်မာပြည်ထဲကိုနေဆက်ဖြတ်ကျော်ပြီးတော့အကူအညီပေးနေတဲ့လုပ်ငန်းတွေရပ်ဆိုင်းတော့မယ်လို့ပြောကြားလိုက်ပါတယ်။အခုလိုမျိုးနေဆက်ဖြတ်ကျော်ကူညီရေးလုပ်ငန်းတွေဟာလူနည်းစုတိုင်းသားပြည်နယ်တွေအတွက်ဒေသခံတွေအတွက်မရှိမဖြစ်လိုအပ်နေတာဖြစ်တယ်လို့လူမှုကူညီရေးအဖွဲ့တွေကတော့ထောက်ပြကြပါတယ်။ဒီကြောင့်ပြည်စုံကတော့မတ်တင်တီတွေကအစုံစမ်းထားတာမလို့ဆက်ပြီးတော့ပြောပြပေးပါရှင်။
ဟုတ်ကဲ့ပါရှင်။နေဆက်ဖြတ်ကျော်ကူညီရေးလုပ်ငန်းတွေကိုဆက်မလုပ်တော့ဘူးလို့ဩစတြေးလျအစိုးရကပြောလိုက်တဲ့အကြောင်းပြချက်ကတော့ရှင်းရှင်းလင်းလင်းပြောမထားတဲ့နိုင်ငံတော်အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့လုံခြုံရေးဆိုင်ရာတွေကြောင့်ဖြစ်တယ်လို့အကြောင်းပြထားပါတယ်။နေဆက်တွေကတဆင့်လုတ်ကင်နေကြတဲ့နိုင်ငံတကာကဒီကူညီရေးလုပ်ငန်းတွေကိုမြန်မာစစ်အစိုးရကလည်းတရားဝင်ခုပြချက်ပေးထားတာတော့မဟုတ်ပါဘူး။မြန်မာနိုင်ငံထဲမှာလည်းအစိုးရမဟုတ်တဲ့ NGO လူမှုရေးအဖွဲ့တွေကကူညီထောက်ပံ့ရေးလုပ်ငန်းတွေကိုဝင်ရောက်လုတ်ကင်နေကြတာရှိပါတယ်။အခုလိုဩစတြေးလျနိုင်ငံအနေနဲ့နေဆက်ကနေဖြတ်ကျော်ပြီးကူညီရေးလုပ်ငန်းတွေလုပ်ကင်တာတွေရပ်ဆိုင်းတော့မယ်ဆိုရင်တကယ်ကူညီမှုတွေလိုအပ်နေတဲ့လူထုအတွက်ဘလောက်ထိခိုက်နစ်နာမှုတွေရှိနိုင်ပါသလဲမြန်မာနိုင်ငံအတွင်းလူမှုရေးလုပ်ငန်းတွေလုပ်ကင်နေတဲ့ NGO အဖွဲ့တစ်ခုမှ10နှစ်ကျော်တာဝန်ထမ်းဆောင်ခဲ့ပြီးတဲ့အရာရှိဟောင်းတစ်ခုကတော့အနည်းနဲ့များဆိုသလိုနစ်နာမှုရှိနိုင်ပါတယ်လို့ဆိုပါတယ်ရှင်
cross border ကဒီဘက်မှာပါလို့တယ်လဲဆိုတဲ့ပုံမှာတည်ပါတယ်ဟိုအထူးသဖြင့်ပေါ့နော်ဟိုတင်နန်းနေပါတယ်ပို့ချမယ်ဆိုရင်တော့ကိုဒီဘက်ကလူတွေကအများကြီးပို့ချပေးနိုင်တာပေါ့နော်ဆိုတော့အထက်ကဟိုအလူမဝင်နှန်းနေပဲဖြစ်ဖြစ်ပေါ့နော်အလုပ်သမားလေးတောင်းတောင်းသားလေးကသူတို့စင်ကြားကျင်တာရိုးဟိုအပြင်ပေါက်မှာတွားရောက်ပြီးတင်ကြား권ရမယ်ဆိုရင်သူတို့တွေအတွက်ကတော့ဘသူပဲဖြစ်ဖြစ်ပေါ့နော်ပညာကတော့ဘယ်နေရာမှာပဲဖြစ်ဖြစ်အကျိုးရှိရပဲဆိုတော့တင်နန်းတို့ဘာလို့ဆိုရင်တော့ကျွန်မထင်တယ်အဲ့ဒါမျိုးတွေကတော့အကျိုးရှိမှာပဲသူလုံနိုင်တဲ့ရကျွန်မဆောပြောသူကျွန်မကဟို positive ကကြည့်မယ်ဆိုရင်တော့လုံနိုင်တဲ့နောက်ကတော့အမြက်ပဲမလုံရဘူးဆိုရင်တော့ကျွန်မပြောအခွင့်အရေးဆုံးရှုံးတဲ့အနေနဲ့တော့ကျွန်မမြင်တာပေါ့လေရက်လိုက်လို့ပေါ့နော်အကျိုးမရှိဘူးဆိုတာကိုကျွန်မမတွေ့ဘူးတော့သိမသိဘူးဒါပေမဲ့ပေးမယ်ဆိုရင်တော့ဘယ်ရမှာဆိုအကျိုးရှိရလို့ကျွန်မယူဆတယ်ကျွန်မပြောသူ training ပေးရဆိုအဲ့ဒါအားလုံးက positive impact ပဲ
သူတို့ပြည်မြန်မာနိုင်ငံထဲမှာသွားလုပ်နေကြတဲ့ NGO တွေထဲမှာလည်းခက်ခဲမျိုးမျိုးတွေကြုံနေရတယ်လို့ပြောပါတယ်ကတ္တမှုတွေကြီးမားတဲ့နိုင်ငံအတွင်းမှာအလုပ်လုပ်ရတာဟာကူညီရေးလုပ်ငန်းတွေအတွင်းမှာကြံ့ကြာမှုတွေဖြစ်တာမျိုးကြုံရတယ်လို့သူကပြောပြပါတယ
်။အခက်အခဲအထက်မှာရှိရတော့အရင်ဆုံးဟိုနားလည်မှုပေါ့နော်။နားလည်မှုနဲ့ယုံကြည်မှုတိဆောက်ဖို့ကအများကြီးလိုတယ်။အခက်အခဲကတော့နေရာတိုင်းမှာပဲနေတိုင်းပဲနော်လူတူနဲ့တူနဲ့တွေ့လဲနေတိုင်းတွေ့တာပဲ။နောက်အချင်းချင်းဝန်ထမ်းအထက်မှာကိုပြဿနာတွေရှိရဲ့။ဥပမာပြောမယ်ဆိုရင်ကြီးသွားတာပေါ့နော်။ဥပမာအနာပိုင်းနေမှာလဲသူတို့အခက်အခဲသူတို့ရှိချင်ရှိမယ်။ဆိုလို့ကျွန်တော်ဟိုနိုင်ငံသားတွေကိုအဲ့ညာတော့တွားခွင့်မပြုဘူးဆိုရင်ကျမတို့ကနှစ်ဖက်ညှိရပါတော့ကိုလှုပ်ထားတဲ့အလုပ်ကိုလှုပ်ချင်တဲ့အလုပ်ကအဲ့ညာမှာတွားဖို့လိုရင်နိုင်ငံသား sensitivity ရှိရဆိုရင်ကျမတို့ကဟိုဝန်တန်းပေါ့နော်မာပြားဝန်တန်းကိုနိုင်ငံသားကပဲဥဆောင်ပြီးတော့တွားတယ်အဲ့ဒီအချက်ကိုနှစ်ဖက်လုံးကနားလည်ပေးရမယ်အဲ့ဒါဥပမာတစ်ခုပေါ့နော်အကြောနှစ်ဦးနှစ်ဖက်ပေါ့နော်အခက်ခဲရှိရဆိုရင်အလယ်လူရဲ့တာဝန်အများကြီးရှိပါတယ်တာဝန်ယူထားကြတယ်ညီဘောပေါ့နော်ဆိုအခက်ခဲရဖက်ဖက်မှာရှိပါတ
ယ်ဒါကတော့မြန်မာနိုင်ငံအတွင်း NGO လုပ်ငန်းတစ်ခုမှာတာဝန်ထမ်းဆောင်ခဲ့ပြီးတဲ့ဝန်ထမ်းဟောင်းတူပြောပြခဲ့တာပါရှင်နေဆက်ဖြတ်ကျော်ကူညီရေးလုပ်ငန်းတွေဟာလူနည်းစုဒေသကတိုင်းရင်းသားတွေအတွက်မရှိမဖြစ်လိုအပ်တဲ့လုပ်ငန်းတွေဖြစ်တယ်လို့လူမှုကူညီရေးအဖွဲ့တွေနဲ့လူအခွင့်အရေးအဖွဲ့တွေကထောက်ပြပါတယ်ဩစတြေးလျအစိုးရဟာ2003ခုနှစ်ကတည်းကထိုင်းမြန်မာနယ်စပ်ကနေပြီးတော့မြန်မာနိုင်ငံအတွင်းနယ်စပ်ဖြတ်ကျော်ကူညီရေးလုပ်ငန်းတွေကိုလုပ်ကိုင်နေတာဖြစ်ပါတယ်ရှင်